တရုတ်ပါလီမန်ကသမ္မတရှီကျင်းဖင်ကိုဒုတိယသမ္မတသက်တမ်းတာဝန်ထမ်းဆောင်ဖို့ဒီကနေ့မှာတညီတညွတ်ထဲရွေးချယ်တင်မြှောက်လိုက်ပြီးသမ္မတသက်တမ်းကန့်သတ်ချက်တွေကိုပယ်ဖျက်လိုက်တဲ့အတွက်သူ့အနေနဲ့အကန့်အသတ်မရှိတာဝန်ထမ်းဆောင်သွားနိုင်တော့မှာဖြစ်ပါတယ်။သမ္မတသက်တမ်းနှစ်ကြိမ်သာထမ်းဆောင်ခွင့်ပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်ကိုပြင်ဆင်ဖို့အပါအဝင်တခြားအချက်20ကိုပြင်ဆင်ဖို့ပြီးခဲ့တဲ့တနင်္ဂနွေနေ့ကသဘောတူခဲ့ကြတာပါ။ဒီအခြေခံဥပဒေပြင်ဆင်မှုကိုတရုတ်မျိုးသားပြည်သူ့ကွန်ဂရက်ကလည်းအခက်အခဲမရှိတည်ပြုခဲ့ကြပြီးတော့ကန့်ကွက်မဲ9မဲ့သာရှိခဲ့တာဖြစ်ပါတယ်။ကွန်မြူနတီပါတီဥက္ကဋ္ဌအဖြစ်နဲ့ရောဗဟိုစစ်ကော်မရှင်အဖွဲ့ခေါင်းဆောင်အဖြစ်နဲ့ပါသမရရှိချင်းဖြင့်ယူထားတဲ့တခြားတာဝန်တွေကတက်တန်းအကန့်အသတ်မရှိတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေပုံမှား89ကိုပြင်ဆင်လိုရဲလို့ကွန်မြူနတီပါတီခေါင်းဆောင်တွေကပြောပါတယ်အခုလိုတက်တန်းအကန့်အသတ်ချက်တွေပယ်ဖျက်လိုက်တဲ့အတွက်အခုလိုအရေးပါတဲ့အပြောင်းလဲတွေကိုတွေးနေရတဲ့အချိန်ကမ္ဘာအင်အားကြီးနိုင်ငံတစ်ခုအဖြစ်တက်လာနေတဲ့တရုတ်နိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်အရေးကြီးတဲ့အချိန်ဒီမှာခိုင်မာအားကောင်းတဲ့ခေါင်းဆောင်မှုကိုတရုတ်နိုင်ငံအနေနဲ့ဆက်ပြီးတော့ထိန်းသွားနိုင်မှာဖြစ်ပါတယ်သမရရှိချင်းဖြစ်မတိုင်ငယ်တရုတ်ခေါင်းဆောင်တွေဖြစ်ကြတဲ့ဟူဂျင်တောင်းနဲ့ကျန်စီမင်းတို့ဟာလည်းဒီတာဝန်၃ခုစလုံးကိုယူခဲ့ပြီးမဲ့သမရသက်တမ်းနှစ်ခုကုံဆုံးတဲ့အချိန်မှာတော့ယာရုကနေနှုတ်ထွက်ပြီးတော့ခေါင်းဆောင်မှုအသစ်ကိုလွှဲပေးကြတာဖြစ်ပါတယ်။တရုတ်အနာပိုင်တွေကတော့ဖွဲ့စည်းပုံပြင်ဆင်တာနဲ့ပတ်သက်ပြီးတော့လူမှုကွန်ရက်တွေမှာဆွေးနွေးတာကိုတားမြစ်ပိတ်ပင်လိုက်ပြီးတော့သမောပတူကန့်ကွက်ပြောဆိုတာတွေလုံးဝအတန်မထွက်အောင်အမြန်ဆုံးတားဆီးတာတွေလှုပ်ဆောင်နေပါတယ်ခင်ဗျာ။